အကျံဖက်သမားတွေကိုငွေချေးထောက်ပံ့မှုတွေတားမြစ်တဲ့ဥတွေကိုကလုံကလုံရင်းကောင်စီမှမနေတော့ကတခဲနဲ့ဆုံးဖြတ်ချက်ချပြီးတော့ဒီပြုတ်ခဲ့ပါတယ်လုံရင်းကောင်စီဖွဲ့ဝင်နိုင်ငံတွေမှာဒီဥတွေကိုပြတ်ထမ်းမှုပထမဆုံးအကျဉ်ချခဲ့တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်အကျံဖက်အဖွဲ့အစည်းတွေတမမဟုတ်အကျံဖက်သမားတဦးချင်းစီကိုငွေချေးစုဆောင်ပြီးတော့ထောက်ပံ့တာလည်းဖြစ်ဖြစ်ဗန္ဒာရေးရအကူအညီပေးတာပဲဖြစ်ဖြစ်ပြင်းထန်တဲ့ပြစ်မှုကျူးလွန်မှုတွေအဖြစ်သတ်မှတ်ဖို့နဲ့နိုင်ငံရဲ့ဥပဒေတွေအတွင်းမှာအသေးချာထည့်သွင်းပြဋ္ဌာန်းမှုတွေတော့ချမှတ်ခဲ့တဲ့ဒီလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကနေပြီးတော့တိုက်တွန်းထားပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗန္ဒာရေးဆိုင်ရာစုံစမ်းထောက်လှမ်းတဲ့အဖွဲ့အစည်းတွေကိုလည်းဖွဲ့စည်းဖို့တိုက်တွန်းထားပါတယ်။အခုဆုံးဖြတ်ချက်အတိုင်းမလိုက်နိုင်တဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂရဲ့အရေးယူတန်ခတ်မှုကိုခံရမယ်လို့ဆိုပါတယ်။မြို့ရေးစေဝါရောင်းဝယ်မှုစောက်လုပ်ရေးလုပ်ငန်းနဲ့ကားအဟောင်းရောင်းဝယ်ရေးလုပ်ငန်းတွေအပါအဝင်တရားဝင်ရတဲ့ငွေတွေရောတရားမဝင်တဲ့နည်းနဲ့ရတဲ့ငွေတွေရောကဒီအကျံဖက်သမားတွေစီကိုရောက်နေတယ်လို့ကလမကရဲ့အကျံဖက်မှုတိုက်ဖြတ်ရေးရုံးရဲ့အကြီးအကဲဗလာဒီမီယာဘရူနိုကော့ဖ်ကပြောပါတယ်အခုလိုလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့အချိန်ဟာတက်ပြီးတော့အရေးကြီးနေတဲ့အချိန်မှာလှုပ်ဆောင်ခဲ့တာဖြစ်လို့လည်းသူကဆိုပါတယ်လုံခြုံရေးကောင်စီရဲ့မနေ့ကချခဲ့တဲ့ဆုံးဖြတ်ချက်ထဲမှာပြန်ပေးဆွဲအဖမ်းခံရတဲ့သူတွေကိုငွေပေးပြီးတော့ပြန်ရေးတဲ့လှုပ်ဆောင်မှုတွေကိုလည်းရပ်တန့်ဖို့လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာပါ